မြန်မာနိုင်ငံမှာရက်ပေါင်း120ကြာထိမ့်သိမ်းခံထားတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာရဲ့အမှုစစ်ဆေးမဲ့ကိစ္စမလို့အဖဲချမ်းမြင်နေပြီးသူ့အတွက်နစ်နာမှုကြီးတယ်လို့အကျိုးဆောင်ရှေ့နေက VOA ကိုပြောပါတယ်။အင်းစစ်အချင်းထောင်မှာထိမ့်သိမ်းခံထားတဲ့ဒန်နီဖန်စတာကိုဗီဒီယိုကွန်ဖရင့်နဲ့တနင်္လာနေ့ကရုံးထုတ်စင်မှာအင်တာနက်ဗီဒီယိုကနေတွေ့ခွင့်ရခဲ့တဲ့ရှေ့နေဦးတန်းစောအောင်ကိုမိုက်အင်ချင်း၌ဆက်သွယ်မေးမြန်းထားပါတယ်ရှင်။
စက်တင်ဘာလ20ရက်နေ့ကအမေရိကန်သတင်းသမားဒန်နီဖန်စတာရဲ့ဗီဒီယိုကွန်ဖရင့်ရဲ့ရုံးချင်းကိုတရားသူကြီးနဲ့ဗဘဲတန်းရဲစခန်းအရာရှိတို့ကအင်တာနက်ဗီဒီယိုတွေကနေအသီးသီးတက်ရောက်ခဲ့ပေမဲ့တရားလိုဥပဒေအရာရှိတော့တက်ရောက်တာမတွေ့ရဘူးလို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်။ဒန်နီဖန်စတာကတော့အင်းစိန်အချင်းထောင်ထဲကနေထောင်အရာရှိတွေနဲ့အတူဗီဒီယိုကွန်ဖရင့်နဲ့တွေ့ခဲ့ရပြီးသူနဲ့စကားပြောခွင့်ရတဲ့အခြေအနေကိုဦးတန်းစောအောင်က VOE ကိုအခုလိုပြောပါတယ်။
အဲ့တော့ဒန်နီဗန်စာရဲ့အခြေအနေကတော့သူကတော့မျက်နှာနည်းနည်းလေးဟိုနွမ်းလျနေရပါတော့။အဲ့ဒါကသဘင်ရလည်းရှိသွားတယ်။အဲ့နဲ့ဒီတရားသူကြီးကယုံရင်ကိစ္စပြောပြီးတော့ကျွန်တော်သူ့ကိုမေးလိုက်တယ်။မင်းကောက်ွယ်စည်းရပြီးပြီလားဆိုတော့ကျွန်တော်မရဘူးလို့ပြောတယ်။ကျွန်တော်သေးကြအောင်နောက်တစ်ခါတက်မေးလိုက်ကောက်ွယ်စည်းမရဘူး။အဲ့ဒါကသူဒီသူနေရထိုင်ရမကောင်းဆိုတဲ့ဟာ I'm not feeling well ဆိုတဲ့ခါကိုသူပြောတယ်။နောက်ပြီးတော့ဒီသူ့မှုချင်းလေးပါလဲပေါ့နော်။ပါလဲဆိုမေးတဲ့ခါကျတော့ကျွန်တော်ကတော့ချင်းပြတယ်ဒီဟာအေးစိန်ထောင်ကနေပြီးတော့ပိတ်ထားတဲ့အပြင်ကလူတွေတော့သူ့မှုတွေကိုတခြားလူတွေလည်းဝင်နေမရသေးတဲ့အတွက်ဒီကတော့နည်းနည်းလေးကြံ့ကြာနေတယ်အဲ့ဒါကိုကျွန်တော်တော့ပြတယ်တော့ပြလိုက်တော့နောက်ပိုင်းသူစိတ်ပြက်လက်ပြက်ဒီဟာကိုသူဘာမှထပ်မပြောချင်တော့ဘူးပေါ့နော်ငါဘာစကားမှပြောစရာမရှိတော့ဘူးဆိုတော့သူပြောတယ်အမနေ့ကတော့အဲ့လောက်ပဲကြာအတူပဲ
ဟုတ်ကဲ့အဲ့တော့သူ့ကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့ရှင်းပြပေးနိုင်မလားရှင
်သူ့ကိုတရားစွဲတဲ့ဟာကညီမနောင်ကတာဝန်ရှိသူတစ်ယောက်အနေနဲ့ဟိုတရားစွဲထားတာကြာငါတက်စကားကြီးနဲ့အဲ့တော့မြန်မာနောင်ကဒီဖေဗရူလာ1ရက်နောက်ပိုင်းမှာနော်ဟိုဒီရဆိုင်ပို့ကျင်ညာခဲ့တဲ့တိုင်မှာမြန်မာနောင်ပါတယ်သို့တော်ဒီဂျန်နီဖန်စတာကမြန်မာနောင်မှာမလုပ်တော့တာအဲ့ဒီအဖမ်းမခင်ခိုင်း6-9လောက်လောက်တည်းကမြန်မာနောင်နေလုတ်ထွက်ပြီးသားဖရွန်တီးယားမြန်မာကိုသူကြောင်းလုံနေပြီအဲ့တော့သူဘန်းငယ်တဲ့ချိန်မှာဖရွန်တီးယားမြန်မာမှာသူလုံလာဒါ6-9လောက်ရှိပြီအဲ့ချိန်မှာသူ့ကိုတရားစွဲတယ်ဖမ်းတယ်အဲ့တော့တိုင်စာမာကလည်းအဲ့လိုပဲဒီမြန်မာနောင်ကတာဝန်ရှိသူတယောက်အနေနဲ့သူ့ကိုဖမ်းတာပေါ့ဗျာဟိုမှားပြီးဖမ်းသွားတယ်ပေါ့အ
ဲ့တော့ဆိုရင်ဒီမြန်မာနောင်နဲ့ပတ်သက်လို့ဆွဲထားတဲ့အမှုကိုဘယ်လိုရှင်းရှင်းလင်းလင်းသိရလဲရှင
်ဘယ်လိုရှင်းရှင်းလင်းသိရဆိုတော့ဒီအမှုတိုင်စာမှာနော်ဘယ်သတင်းကိုရေးလို့ဘာလို့ဆိုတာတခုမှမပါဘူးတိုင်စာမှာကနော်ဒီအချင်းကျိုးရယ်နော်ဒီပြည်ညာရေးဝန်ကြီးဌာနကနော်ဟိုတင်ပြဆောင်2021နဲ့ဒီကြီးညာထားတဲ့တော့ဟိုမြန်မာနောင်သတင်းဌာနထုတ်ဝေခြင်းလုပ်ငန်းကိုပိတ်သိမ်းခဲ့ပြီးညီပညာရေးသားထုတ်လို့ရမပြင်ကြီးညာခဲ့တယ်။အဲ့လိုကြီးညာတဲ့နောက်ပိုင်းမှာဒီ YouTube တူတာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့ CRPHD ဒီဝန်ကြီးဒေါက်တာဇော်ဝေဆိုးရက်တိမှုသတင်းလေးအဲ့လိုသတင်းတွေကိုဟိုထုတ်လွှင့်နေပေါ့ဗျာပြည်သူလူထုလိမ်တန်လားထိတ်လန့်ဒီကြံရည်ထုတ်လွှင့်နေတယ်။အဲ့ဒါကြောင့်မြန်မာနောင်သတင်းဌာနတာဝန်ရှိသူများပေါ့ရာဇကြီးပုံမှန်အရအရေးမှုပွင့်ဆိုင်ရတာဒါပဲ။အဲ့တော့ဟိုအဓိကဒီမြန်မာနောင်ကတောင်ရှိသူရေးရီကိုတိုင်ကြတာဂန်နီဒီမြန်မာနောင်နဲ့မပတ်သက်ခဲ့တာက6-9လောက်ရှိပါပြီသူဖမ်းနေတဲ့အချိန်ဒီဒါဒီမေလာနောက်ဆုံးပတ်မှာဖမ်းနေပါတော့ဒီတရားဆွဲတင်ပြီးတော့အခုချိန်ဒီယုံကြီး6ချိန်လောက်မှာဒီတရားစီရင်ရေးဆိုင်ရာအယူအရဘာမှမရှိသေးဘူးတရားရုံးကပြောတာကတော့ဒီမစ္စတာဒန်နီမပါဘဲနဲ့တခြားမှုတမှုရှိတယ်မြန်မာနောင်လူတွေကိုဆိုရတာမဟုတ်အိုင်းမှုနဲ့ပတ်သက်တဲ့ဆောင်ရွက်စရာရှိတာတွေကဆောင်ရွက်လို့ပြီးသေးလို့ဒန်နီမှုကိုမစသေးဘူးဆိုတဲ့ဟာမျိုးပြောတယ်အမှန်ကတော့အမှုကတိကျဆိုဒန်နီမှုကဟိုလုံမယ်ဆိုလုံလို့ရတဲ့အကြမ်းတဲ့မှာဒီကိုဗစ်ကြောင့်ဒီအချင်းထောင်ပိတ်တာတွေတရရုံးနေပိတ်တာတွေကြောင့်အမှုကပို့ပြီးတော့ကြန့်ကြာသွားတာပေါ့ဒီတရလိုရသက်တရလဲ73လောက်ရှိတယ်ဆိုတော့အမှုကဆက်ပြီးတော့ကြာနေမဲ့အနေဓာရှိတယ်
ဒါဆိုရင်မျော်လင့်ချက်ပေါ့နော်ဒီဒန်နီဖန်စတာကိုဆွဲထားတဲ့905ကကြီးလို့ပုံမှန်နဲ့ပြန်လွှတ်ပေးတဲ့ဖြစ်ရပ်တွေရောရှိခဲ့လားရှင
်ဖေဗရူလာနောက်ပိုင်းမှာဒီ905ဒက်ကကြီးနဲ့ဖမ်းငင်တဲ့လူတွေတရားစွဲတဲ့လူတွေနော်ဆွဲခဲ့တယ်ဖမ်းငင်တယ်ပြန်လွှတ်ပေးတာတွေရှိတယ်အဲ့တော့ပြန်လွှတ်ပေးထားတာတွေရှိတဲ့ခါကျတော့အလွန်လွှတ်ပေးတဲ့အတွေ့အကြုံတွေကလည်းရှိတာပေါ့နော်ကြောက်ရင်တော့အမှုမတင်ရှားရင်တော့လွှတ်ပေးတင်တာပေါ့
ဒန်နီဖန်စတာရဲ့နောက်ထပ်အမှုရုံးချင်းကအောက်တိုဘာလ4ရက်နေ့လို့သတ်မှတ်ထားပေမဲ့ဗီဒီယိုကွန်ဖရင့်နဲ့လားလူကိုယ်တိုင်လားဆိုတာသေချာမသိရသေးဘူးလို့ဦးတန်းစောအောင်ကပြောပါရယ် ဒန်နီဖန်စတာရဲ့ဇနီးနဲ့အကိုအပြင်အမေရိကန်တန်ယုံကလည်းဒန်နီဖန်စတာရဲ့အမှုနဲ့ပတ်သက်လို့သူ့ကိုအမြဲဆက်သွယ်မေးမြန်းနေတယ်လို့ရှေ့နေဦးတန်းစောအောင်က VOE ကိုပြောပါတယ်